ဆရာဒီဘုကြောင့်ဆန်အထုပ်ပတ်တီးတို့ဂလုံဥစောအကြောင်းတို့ပြုစုခဲ့တယ်ဆိုတော့လေဘုကြောင့်ဆန်နဲ့ပတ်သက်ပြီးတော့ထူးခြားကြဆရာတွေးတဲ့အချက်လေးတွေပြောပြပါအောင်ခင်ဗျာ
ဘုကြောင့်ဆန်တော့ဒုဒုကောင်းဆောင်တော့ဘုကြောင့်ဆန်က38နှစ်မှာဒီတယောက်နေနေပေါ့နော်ဒီတော့ခေါင်းဆောင်မှုအယူရှိတယ်ဘုကြောင့်ဆန်ကပုဂ္ဂိုလ်မျိုးရာဒီအလောင်းခရမင်းလက်ထက်လောက်ပိုင်းမှာမရှိခဲ့ဘူးပေါ့နော်အပြင်ဆုံးစုစည်းနိုင်တဲ့ခေါင်းဆောင်မှုအခြေပြရတယ်မှာသာပြတယ်နော်အဲ့ဒီဘုရားဟောတာကသူ့ရဲ့နိုင်ငံရေးနဲ့ဒီမျိုးပေါ်မှာစဉ်းစားထားတာတော့အားလုံးတော့သူကတာတယ်ပေါ့နော်ဒါတို့ကဒီအာဇာနည်ပုဂ္ဂိုလ်ရဲ့အဲ့ဒီတည်းမှာဆိုရင်မိုင်းမော့ဆော်ဝါကြီးလက်တလေဇူလိုင်လ20ရက်မှာသိရင်ကြမှာပြောပြသူဆိုရင်ဘုရားဟောဆန်းတဲ့တဲ့ခေါင်းဆောင်တွေဒေတာဂရုစိုက်သူ့ပါဆိုသူသတိပြန်ရတိုင်းဆရာဝန်တွေအဲ့ဒီလာပြုတ်တွေကိုသူအများအမ်းပြောတယ်ဒါသူ့ရဲ့ရွေးရဲရေးစိတ်ကိုကြားတယ်ပေါ့နော်နောက်တစ်ခုကအာဇာနည်ဒိတ်မမာဒီအာဇာနည်ခေါင်းဆောင်ကြီးပြောခါတာဘူကုန်းဆိုပေမဲ့အဲ့မှာဘူကုန်းလုံးမှာဒီရုပ်ကလမရှိဘူးတုံးရောက်ပေါ့နော်ဟိုကမိုင်းမျိုးစွားကြီးဆိုသူကမိုင်းမျိုးဆဲသွားတယ်ပြီးတော့သူကရှမ်းထုံးကလည်းသူဟိုမီးတင်းကျူတယ်အယိုးတက်ကတူသူပြေးတယ်မိုင်းပုံမှာလည်းအယိုးသေးသေးတည်ထားတယ်ပေါ့နော်နောက်တစ်ခါဥရစားတယ်ရဲတော်ကိုသူကသူကအရှင်မကားကိုဖြစ်ခဲ့တဲ့ဆိုတော့အံမွေစိတ်တံမှာသူအရာလေးဖြစ်ထားအဲ့ကျွန်တော်ခေါက်ကမှလည်းအရာရိုက်ပုံလေးတွေကျွန်တော်ထည့်တယ်ပေါ့နော်သူကမဆင်းဆုံးရောနောက်တစ်ခုကဒီအခင်ရဆိုရင်အမှန်တဘောသားကြီးတယ်နောက်တစ်ခုကဒီမန်ဖတ်ခိုင်ပေါ့နော်သူကဒီသင်္ကရာဒီလိုလေဒီကိဒီမှာစီးရဲဆောင်းတဲ့မှာလောက်ရပြီးဘုရားဆောင်ရဲ့ဒီယာယီဆိုရခွဲထဲမှာပဲဒီပါဝင်ခဲ့တာဥဒဝေဆိုလေဘုရားဆောင်အစုကိုမလို့သူချဲ့နေတာမဟုတ်ဦးလို့ကအတင်းတိုက်ခြင်းလို့အဲ့ဒီမှာတခင်ပါစိန်လို့ဘယ်လိုဆိုတော့ကလည်းဒီအစုရခွဲကဆက်သွားတဲ့အတွက်လက်ဟန်နေတဲ့နေရာကိုသူကအရေးချင်းရှိတယ်မင်းဖျက်ရမယ်ဗာညာလို့ဆိုဦးလို့ကတိုက်တယ်သူရဲ့စာပြေစီစဉ်ရမှာလေအဲ့ဒီအကြောင်းကိုပါပါလေအဲ့ဒါလေဘုရားဆောင်ဆိုရပါတယ်မှာဥပဝေကိုဆဲလိုက်တဲ့ဟာဒီဒါကြီးတော့ပတ်ပြည်တယ်ပေါ့နော်အဲ့တော့ဘုရားဟောတာအဖေကြီးတမမဟုတ်ဘူးလူလာကြီးရောက်တယ်အဲ့တော့သူကတမက်တယ်လူလာကြီးရတယ်သူပြောခဲ့တယ်မြဲသူကြာတုံးပြီး6လအကြိမ်မှာကျွန်တော်လူလာကြီးရခဲ့တာပေါ့နော
်ဂလုံဦးစောရဲ့မြို့ကွက်ကဆရာဘလူထူးကြကြတွေ့ရလဲဆရာ
အဓိကတော့သူကဘုရားဟောတာနဲ့ခေါင်းဆောင်ကြီးကိုတုတ်တင်ရှင်းလိုက်ပါကဖတ်ဖတ်ပလစီယုံပြုတ်ခွဲမယ်လို့သူကထင်တာဟုတ်အဲ့တော့ဖတ်ဖတ်ပလပြုတ်ခွဲရင်လူလူအပေါ်မှာသူကဩဃာတက်ရောက်မှာမဟုတ်ဘူးပေါ့နော်ဒါဘုရားဟောတာဒီကလေးလို့လားကြာတုံးသွားရင်အဲ့တော့ဒီမြစ်ပါတီကအာဏာအလိမ့်မယ်သူကအဲ့လိုတွေးထင်တယ်။နောက်တော့မြစ်ပါတီအာဏာရတယ်လို့သူကဗမာပြည်မှာအင်္ဂလိပ်အလိုကျသူဆက်ပြီးအုပ်ချုပ်နိုင်တယ်လို့သူကထင်တာ။အဲ့ဒီတိုင်းလေအင်္ဂလိပ်တွေကလည်းဘုကျော်အောင်ဆန်းကလူတို့ကိုစီယုံပြီးတော့ခေါင်းဆောင်ဖြစ်လာတဲ့အတွက်ဗမာပြည်တပြည်လုံးစုစည်းမှုမျိုးသွားမှာပေါ့နော်။တိုင်းသားတွေပဲမျိုးအဲ့ဒါကသူကမလို့ခြင်း။နောက်တော့ဘုကျော်အောင်ဆန်းကဗမာပြည်ကွန်မြူနီကနဲ့ပြန်လဲဆက်တယ်ပြီးတော့ညီငယ်ကြီးတိစောက်နေတာကိုသူကစိုးရိမ်တယ်။နောက်တစ်ခုကဘုကျော်အောင်ဆန်းကဖယ်လိုက်ရင်လူလောက်ရေးကိုလည်းနောက်နေနဲ့ဆုတ်လိုက်ရမယ်လို့သူထင်တာပေါ့နောက်တစ်ခါဘုကျော်အောင်ဆန်းကဒီတစ်ချက်အစိုးရပေါ့နော်လက်နဲ့ကန်တိုက်ပွဲဝင်တဲ့လူထုကောင်းဆောင်ဖြစ်တဲ့အတွက်အဲ့လိုအဖြစ်မျိုးတွေပေါ့ဒီဒီတစ်ချက်အင်ပါယာမှာနောက်ထပ်မပေါ်ရဲအောင်သူကဦးစောကိုကိုညစ်ပေးခဲ့တာပေါ့နော
်ဂလုံဦးစောနောက်ဆုံးဒီဂျိုးဘေးခံကန်ဒီမှာသူရဲ့စိတ်နေစိတ်ဓာတ်ဘယ်လိုရှိသွားလဲဆရာ
သူကတော့အဂျိုးဘေးခံဒီမှာသူဂျိုးတိုက်တဲ့မှာလေဒီစာအုပ်တိုင်းသူဖတ်သွားတယ်သူတော်တော်လေးကိုဆရာလည်းရသွားတဲ့ဖြစ်နောက်တစ်ခုကသူ့ကိုလုံးကြံတာကဘုကျော်အောင်ဆန်းနောက်ကနေကျိုးကံပြီးလုံးကြယ်လို့သူဖြစ်လာတယ်။လက်စားချီတဲ့သဘောပြီးတော့ဒါပေမဲ့သူ့ကိုလုံးကြယ်လူကတယောက်ဖြစ်နေတာသူသိသွားတဲ့အတွက်အဲ့ဒါသူယူကျုံးလေးကဖြစ်သွားပြီးတော့သူ့သမီးကိုသူစာလေးရေးတာလည်းတော်တော်လေးသမိုင်းဝင်ပါပဲ။နောက်တစ်ခုကသူကအမုန်းတရားကိုယူဝဲပတ်တော့သူပြုမှုလိုက်တဲ့အတွက်သူ့ရဲ့ဘဝကတည်းကမှားတဲ့အတွက်သူရမဟုတ်ဘူးပေါ့နော်အခုသူ့ရဲ့သားသမီးတွေအားစားအခုမင်းခါဆိုသူ့မီးပေါ့နော်ဒီဆိုရဲ့ဒီရုပ်ရှင်နှစ်ကားလောက်ရတယ်နောက်ပိုင်းကသူဟာဘလုံးစောရဲ့မီးဆိုတော့သူ့ကိုဘယ်သူမှမရကြတဲ့ဆိုတော့သူမျက်နှာဝါတယ်ပေါ့နော်နောက်တစ်ခုကအဲ့ဒီတည်းမှာဘုရားအောင်ဆန်းကိုလုတ်ကြလိုက်တဲ့တရားခံလေးပေါ့ဥပမာဆိုရန်ကြီးအောင်ဆိုရင်သူကဒီကျိုးမိတ်ကြပြီးအယူခံအပေခံရလေးကသူစိတ်ရဲ့ပရိလေးရဲ့နောက်သူ့အဝတ်အစားလေးကိုသူ့ဖြစ်သူကစာနဲ့ပေးခဲ့တယ်ပေါ့နော်ဒီစာထဲမှာဘာပါလဲဆိုတော့သူ့မိလေးကြီးလာရင်လည်းဒီပတိလေးရဲ့သူ့ဝတ်စားလေးကိုပြပြီးတော့သူ့ကိုမမိုက်ဘူးတော့ကဦးစောလိုမျိုးသူပေါင်းမိတဲ့ဆီကသူကမလုံးနဲ့မလုံးခိုက်တာတွေသူလုံးခဲ့မိတယ်ပေါ့နော်
အဲ့တော့ဆရာတမိုင်းသင်္ကန်းစာအနေနဲ့ဘာတွေယူလို့ရမလဲဆရာ
အတော့အဓိကကျွန်တော်ကဘုကျော်အောင်ဆန်းကသူကတိုင်းပြည်နဲ့လူမျိုးတွေလွတ်လွတ်လပ်လပ်သူ့တော့လုံးကြမယ်မဖြစ်ဘူးအခုလည်းဘောဆန်းကြီးကသူ့ရဲ့လုံခြုံရေးကိုတာမန်ပြည်သူတွေတယောက်တည်းလုံခြုံရေးတော့ပဲသဘောထားတယ်ဆိုတာအဲ့ဒါကတော့မဖြစ်သင့်ဘူးလို့ထင်တယ်လीဘာဖြစ်လို့လဲဆိုတော့ဗမာနိုင်ငံဥဒီမိုစီမှာတော့အခန်းကြီးမပါလို့မဖြစ်ဘူးဟောဒီလိုလိုသူကြီးနိုင်တဲ့လူထုခေါင်းဆောင်ကလည်းဘုကျော်အောင်ဆန်းပြီးတောင်ဆန်းကြီးကြီးပဲသူမရှိရင်ရေစုံမျိုးမှာပဲဆိုတော့တွေးရတဲ့တောင်ဆန်းကြီးရဲ့လုံခြုံရေးကိုလည်းလူတိုင်းမှာတာဝန်ရှိတယ်ဆိုတာတော့ကျွန်တော်ဒီနေ့ဟောပြောရင်းမှာအဲ့ဒါလေးဖြတ်ပြောလိုက်တယ်ပေါ့နော
်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါဘူးဟုတ်ပါဘူး